ချင်းပြည်နယ်ဖလန်းမြို့ရီကော်ဒါမြို့ဘက်မှာစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်အိန္ဒိယနယ်စပ်ကိုတင်းချောင်နေတဲ့စစ်ကြောင်စခန်းတွေမှာရေရှားပါမှုပြဿနာအပြင်ဝမ်းပြည့်ရောဂါနဲ့လည်းကြုံတွေ့နေရတယ်လို့စစ်ကြောင်အကူအညီပေးအဖွဲ့ဝင်တူကပြောပါတယ်။စစ်ကြောင်စခန်းမှာမတန့်ရှင်းတဲ့ရေကိုတောက်သုံးလို့ဒီလိုရောဂါတွေဖြစ်နေတာလို့စစ်ကြောင်တွေကထောက်ပြပါတယ်။ဒီကြောင့်ရန်ကုန်ကပို့လာတဲ့သတင်းကိုကိုစောဝက်လိုက်တွတ်ပြပေးပါဦးခင်ဗျာ
။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုစစ်ဘေးရှောင်နေကြတဲ့ချင်းပြည်နယ်ဖလားမြို့နယ်ရီကော်ဒါမြို့ကစစ်ဘေးရှောင်တွေဟာဒုက္ခသည်စခန်းမှာလက်ရှိတောက်သုံးရပြတ်လတ်မှုကြုံနေရပြီးအများစုကဝမ်းပြက်ဝမ်းလျှောက်ထားနာတာတွေဖြစ်နေတယ်လို့စစ်ဘေးရှောင်အကူအညီပေးအဖွဲ့ဝင်မဆွေတဲကပြောပါတယ်
။ဒီနေ့ကတော့ဒီလိုတွေ့ရတယ်ဒီအခြေအပေါ်တော့တော်ရီတန်ရှာပေါင်းမှုကြတဲ့အခြေအနေရှောင်းနေအများကြီးရှိတဲ့ပေါ့လို့ဒီတန်ရှာပေါင်းမှုကြတော့အများကြီးကျန်ရတယ်ဟုတ်အဲ့အဲ့လိုတူများတယ်ဘိုးရောကရတူများတယ်ရေရှောချက်လန်အောင်ရှောပေါ့နော်အခြေအနေဒီရှာပေါင်းမှုကြောင့်ကျန်ရတယ်ဒီမှာကတောက်ပေါ်တွေကဆိုတော့ရေရှားတယ်ပေါ့နော်တောက်ရီတက်တွေတော့ရှိတယ်ဒါပေမဲ့အလုံးလောက်ဒီစစ်သေးရှောင်းနေအားလုံးကိုဝင်ထားတယ်မလွယ်ဘူးပေါ့ဘလောက်ဘူးဒီဦးချောင်းလို့ခေါ်တဲ့ဒီနေ့ဆက်ချောင်းပေါ့နော်အဲ့ဒီချောင်းကြီးကိုအားကိုးပြီးတောက်ထုံးကြတဲ့အတွက်နောက်ဆက်ကြည့်ကြတာအနေနဲ့ကဝင်းယောဂါတွေဖြစ်တယ်ပြီးတော့ရှားတာတွေဖြစ်တယ
်တခါတစ်ခါအတွင်းဝမ်းယောဂါဖြစ်ပွားမှုများနေပြီးကာကွယ်ကုသရေးအပိုင်းမှာလည်းအားနည်းနေတယ်လို့မဆွေတဲကပြောပါတယ်
ဟုတ်ရဲ့ခံတန်းချီနေလေတိုင်မတရားလို့ဖြစ်ပွားတယ်လူတွေအမအယောင်နဲ့စေတော့ဖြစ်ရလို့ဖြစ်တယ်အထူးသဖြင့်ကလေးတွေကပုံခံရတယ်ကိုယ်တိုင်ပိုင်းမှာဒီဘက်မှာတော့တော်တော်အားနေတယ်လို့ပြောရမယ်လိုအပ်တဲ့အစည်းအဝါတွေလည်းအလုံးလောက်မရဘူးကြားမယ်ဖြည့်ခန်းစီဒီဘက်မှာရှိတဲ့အမောက်တဲ့ဆရာဝန်တွေတော့ဦးတုံးဦးရှိတယ်အဒီယိုကလင်းတစ်ခုရှိတယ်ဒါပေမဲ့အလုံးလောက်ဆေးဝါးရအခက်ခဲရှိတယ်ဝယ်ချင်တဲ့စီးတွေတော့မဝယ်လို့မရဘူးပေါ့
စစ်ဘေးရှောင်အများစုရှိတဲ့ဒုက္ခသည်စခန်းမှာရင်းလုံးအိမ်သာမရှိပဲကြုံတယ်လို့မစင်စွန့်ကြတယ်လို့ချောင်းရီကသာတုံးဆွဲနေရပြီးမတန့်ရှင်းတဲ့ရေကိုတောက်သုံးပြီးလို့ဝမ်းပြက်ဝမ်းယောဂါဖြစ်ပွားတာလို့စစ်သေးဆောင်တဦးကပြောပါတယ်
။ဘယ်မှာလူတို့ချောင်းဦးတော့ရှိနေချောင်းရီကဒီတုံးနေရတဲ့ခြေလေးကိုကြည့်လို့နောက်ပြီးတော့အဲချောင်းကိုသူကဝမ်းမှာလည်းမပြေသွားလိုက်ပို့သွားလိုက်အချောင်းရီပြန်တုံးလိုက်ဆိုတော့ဝမ်းချောင်းဖြစ်နေတော့သူများတယ်။စားရတာဒီမိန်းကလေးဘာတွေကမတူးလာတဲ့ခါကျတော့သူတို့အချောင်းရီမှာဆုံးဖြစ်နေတဲ့ခြေလေးရှိတော့နောက်ပြီးတော့တောက်တုံးနေရတဲ့သူချက်ပြီးတောက်လာတော့တော့ချောင်းရီပဲတောက်ကြလာတော့သူဆွဲဆွဲဖြစ်မှာပဲ။
ဖလားမြို့နယ်ရီကော်ဒါမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကြားမှတ်လ9ရက်နေ့မှာတစ်ကြိမ်မှတ်လ12ရက်နေ့မှာတစ်ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပြီးရီကော်ဒါမြို့နယ်ဒေသက2000ကျော်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်နေကြရတာပါ။အိန္ဒိယဘက်ခြမ်းရီကော်ဒါမြို့စစ်ဘေးရှောင်ဒုက္ခသည်စခန်းမှာလူဦးရေ2000ကျော်ရှိနေပြီးသူတို့နေထိုင်ရတဲ့အခြေအနေကိုတော့စစ်ဘေးရှောင်အကူအညီပေးရုပ်ဖွဲ့ဝင်မဆွေတဲကအခုလိုပြောပြပါတယ်။
တော့ခွထားမှာရီကော်ဒါရဲ့ဒီဗက်ရှင်တော့ခွထားရပါပြီးတော့ပြည်တယ်ပေါ့ဆက်ဆောင်စကန်ကအခုသူတို့ဆောက်ပေးတဲ့စကန်တော့ဆလုံးကွင်းတကွင်းမှာဒီလို300လောက်တဲထိုးပြီးနေတယ်အခုရီမြို့ရဲ့ပြီးတော့ဒီရီအပတ်နစ်လို့ခေါ်တဲ့ခွန်မော်ကြီးပေါ့နော်အဲ့ဒီကနေစစ်ဘေးရှောင်လာတဲ့လူဦးရေကမင်းကစစ်တမ်းကောက်သလောက်ရှိတော့နှစ်ထောင်ကျော်တယ်အဲ့သူတို့တွေကအိမ်ကရှာမရှိတော့ဘူးအဲ့တော့ကြုံတဲ့နေရာမှာနေရာလွတ်ရှိတဲ့နေရာအတိုင်းမှာမိုးပါနဲ့တဲထိုးပြီးတော့နေကြတယ်ပြီးတော့ကိုတော်တွေရှိတယ်အဲ့ဒီကိုတော်တွေမှာလည်းစပေးရှောင်းတွေကသတိပြီးနေရတာပေါ့အဲ့လိုတစ်ခါနေတော့ကြုံနေရရှိတယ်ဟုတ
်ရီကော်ဒါမျိုးဟာအိန္ဒိယဘက်ချမ်းမာရောမြန်မာဘက်ချမ်းမာပါရှိနေပြီးအလဲကချောင်းချနေတာပါအိန္ဒိယဘက်ရီကော်ဒါမျိုးစစ်ဘေးရှောင်ဒုက္ခသည်စခန်းမှာအထောက်အပံ့တွေကြောင့်စားတောက်ရေးအဆင်ပြေကြပေမဲ့လူဦးရေများလာလို့နေထိုင်ရင်းမှာတော့အခက်အခဲရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်မီဇိုရမ်ပြည်နယ်အိုက်ဇွန်မြို့နယ်ဘက်ကိုရောက်ရှိနေကြတဲ့စစ်သေးဆောင်ဒုက္ခသည်တွေကတော့နေထိုင်စားသောက်မှုအဆင်ပြေတယ်လို့အိုက်ဇွန်မြို့ရောက်ကလေးမျိုးပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်ရှာမီကပြောပါတယ
်ဒီမှာရောက်ခဲ့တဲ့ဒီအိုက်ဇွန်တလျှောက်မှာတော့တော်တော်လေးအဆင်ပြေကြတယ်ရေမြည်ထားပြတော့ကြာအရှံပေးဖို့နော်အဲ့လိုဖြစ်ကြည့်ရလေအများကြီးထပ်ပန့်ပြီးတယ်ဒီမှာဆိုးရွားကနေပြချက်ပြီးတာလည်းရှိတယ်ပေါ့နော
်မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း CDM ဝန်ထမ်းတွေလွတ်တော်ကိုယ်စားလှယ်တွေဒေသခံအများအပြားမီဇိုရမ်ပြည်နယ်ဘက်ကိုတင်ဆောင်ရောက်ရှိနေတာပါလက်ရှိဖလားမြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံ CDS အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေသလိုသွားလာရေးမှာလုံခြုံမှုမရှိတဲ့အခြေအနေမှာရှိနေပါတယ်စစ်ကောင်စီတပ်နဲ့ဒေသခံ CDS အဖွဲ့တို့အကြားစီရင်တင်မာမှုအတွင်းမြန်မာနိုင်ငံဘက်ကထွက်ပြေးလာသူ14,189ဦးရှိနေပြီလို့မီဇိုရမ်အစိုးရအဖွဲ့ကမှတ်တမ်းပြုစုထားပါတယ် မြန်မာနိုင်ငံဘက်မှဖြစ်နေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ဖလားမတူပြီးထန်တလာနဲ့စကိုင်းတိုင်းကလေးမြို့နယ်ကဒေသခံတွေမီဂရန့်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြသူတွေရှိနေဆဲဖြစ်ပါရဲ့ခင်ဗျာ။